ဒါနဲ့တကယ်မျိုးမှာမနေ့ကတရက်တည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ100000ယောက်ရှိတဲ့အတွက်တစ်လအတွင်းတရက်တည်းကူးစက်မှုနှုန်းအများဆုံးဖြစ်တယ်လို့ပြည်ထောင်စုရေးမှူးယူရီကိုကိုကြီးကပြောပါတယ်
今日の陽性者数すでにご案内の通り107人
そのデビュールーナー109名を使用。ただ、ロメレットラ皆さんにね、が異常値に陳たろうが154人を当て付けてみなおばい。そのあとに最も重点ティア宅を変てられたちゃう。お知りもご意見が目にどんが実際診断部まで教わったば。လူရည်14တန်းရှိတဲ့တိုကျိုမြို့မှာမေလ25ရက်နေ့ကအရေးပေါ်အခြေအနေကြေညာထားတာကိုရွတ်သိမ်းခဲ့ပြီးတနေ့ကကူးစက်မှု20အောက်မှာထိန်းချုပ်ထားဖို့မျှော်မှန်းခဲ့ပေမဲ့ပြီးခဲ့တဲ့အပတ်တွေတရက်ကို50ကျော်အထိကူးစက်မှုတွေရှိနေခဲ့တာပါ။မနေ့ကတော့ကူးစက်မှုတော့အခုလိုနှစ်ဆမြင့်တက်သွားတာလည်းဖြစ်ပါတယ်။ COVID-19 ဒုတိယလိုင်းကိုကာကွယ်နိုင်ဖို့ပြည်သူတွေအနေနဲ့သတိရှိကြဖို့ကိုလည်းအထူးရည်မှုကိုယ်ကြီးကတိုက်တွန်းခဲ့ပါတယ်။အထူးသဖြင့်ညဘက်ဖြော်ပြေးရေးတွေရှိတဲ့တိုကျိုမြို့ရှင်ဂျူကုနဲ့အီကေကူကူရိုရက်တွေမှာကူးစက်မှုတော့မြင့်မားနေလို့သတိရှိကြကိုတိုက်တွန်းထားပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူ1900ဝန်းကျင်နဲ့သေဆုံးသူ986ယောက်ရှိပါတယ်ခင်ဗျာ။